ထိုင်းနိုင်ငံလက်ချုပ်အမှုထိုင်းတရားလွှတ်တော်ချုပ်ရဲ့စီရင်ချက်နဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကဘာတုံ့ပြန်ပြောထားတယ်လဲဆိုတာကိုအရင်ဆုံးပြောပြခြင်းပါတယ်။ထိုင်းနိုင်ငံတောင်ပိုင်းလက်ချုပ်မှာလွန်ခဲ့တဲ့9နှစ်လောက်ကဗြိတိန်နိုင်ငံသား2ဦးအသက်ခံခဲ့ရတဲ့ဖြစ်ရပ်နဲ့တည်တံ့ချမှတ်ခံထားရတဲ့မြန်မာရွှေ့ပြောင်းအလုပ်သမား2ဦးပြန်လည်လွတ်မြောက်လာဖို့အတွက်ထိုင်းပြည်ရင်မင်းမြတ်ထံကိုအသနာခံစာတင်သွင်းဖို့ထိုင်းခြေဆိုင်လူမှုအဖွဲ့အစည်းတွေနဲ့ထိုင်းဥပဒေအကျိုးဆောင်တွေကကြိုးပမ်းနေကြပါတယ်။မြန်မာလူငယ်2ဦးရဲ့နောက်ဆုံးအယူခံကိုထိုင်းတရားလွှတ်တော်ချုပ်ကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပယ်ချခဲ့ပြီးတဲ့နောက်ဆုံးအဆင့်တီထိုင်းပြည်ရင်ထံအသနာခံစာတင်ဖို့အခုလိုကြိုးပမ်းနေကြတာပါ။ဒီလိုကြိုးပမ်းတဲ့နေရာမှာမြန်မာအစိုးရဘက်ကလိုက်ပါကူညီဆောင်ရွက်ပေးဖို့တိုက်တွန်းတာတွေလည်းရှိနေပါတယ်။မြန်မာနိုင်ငံအလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနတည်ထောင်စုဝင်ကြီးဦးသိန်းဆွေကတော့လိမ့်ကျွန်းမှုနဲ့ပတ်သက်လို့ဒီကနေ့သတင်းထောက်တွေကိုအခုလိုပြောခဲ့ပါတယ်
။ဆက်ပြီးတော့လုပ်မယ့်ကိစ္စကတော့ထိုင်းဘီမင်းမျက်စီကိုဟိုအနာခံတဲ့ဒီမျိုးပဲရှိပါတယ်။အဲထိုင်းမှာရှိတဲ့အဲဟိုလူမှုအဖွဲ့ကြီးကလည်းပဲဆောင်ရွက်မှုစီစဉ်နေပါတယ်။အဲ့ဒါကိုလည်းပဲဒါဆက်လက်ပြီးတော့မှဟိုတတ်မှတ်တဲ့ညီလာတဲ့အညီဆက်လက်ဆောင်ပေးသွားဖို့စီစဉ်ရှိပါတယ်လို့ပြောချင်ပါတယ်။
ဒီလိုထိုင်းပြည်ရင်ထံကိုအသနာခံစာတင်တဲ့ကိစ္စမှာမြန်မာအစိုးရကပါဝင်လိုက်ပါကူညီဆောင်ရွက်ပေးမှလားဘယ်လိုဆောင်ရွက်ပေးသွားမှလဲဆိုတဲ့အသေးစိတ်ကိုတော့ဝင်ကြီးဦးသိန်းစွေကပြောမသွားပါဘူး။ဗြိတိန်လူငယ်နှစ်ဦးဖြစ်တဲ့ Hannah Ritherich နဲ့ David Miller တို့2014ခုနှစ်ကအသက်ခံခဲ့ရတဲ့အမှုမှာမြန်မာရွှေ့ပြောင်းလူငယ်နှစ်ဦးဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့ကိုလူသတ်မှု၊မရိမှု၊ပစ္စည်းလူရက်မှုအပါအဝင်အမှုပေါင်း9မှုနဲ့ထိုင်းတရားရုံးကအမြင့်ဆုံးပေးတမ်းပြစ်ဒဏ်ချမှတ်ထားတာပါ။တရားခံအကျိုးဆောင်တွေဘက်ကဒီတက်ပြတ်မှုကိုမြန်မာလူငယ်အုပ်ကကျူးလွန်ခဲ့တာမဟုတ်ကြောင်းနဲ့လူသက်လက်နက်မှာတွေ့ရတဲ့ DNA စစ်ဆေးမှုမှလည်းသူတို့နှစ်ဦးနဲ့ပတ်သက်တဲ့အထောက်အထားတွေရှိနေတာကိုထောက်ပြပြီးတရားရုံးအစစ်အတက်ခြေပါခဲ့ကြပါတယ်။ဒါပေမဲ့လည်းထိုင်းနိုင်ငံကော့စမီအချင်းထောင်မှာဖမ်းဆီးခံခဲ့ရတဲ့သူတို့နှစ်ယောက်ကို2015ခုနှစ်ကုန်မှာကော့စမီတရားရုံးကတည်တံ့ချမှတ်ခဲ့တာပါ။သူတို့နှစ်ဦးပြန်လည်လွတ်မြောက်လာဖို့အတွက်ဥပဒေအကျိုးဆောင်တွေကအယူခံအဆင့်ဆင့်လျှောက်ထားခဲ့ကြပေမဲ့လို့ထိုင်းနိုင်ငံရဲ့အမြင့်ဆုံးတရားရုံးဖြစ်တဲ့ထိုင်းတရားလွှတ်တော်ချုပ်ကနောက်ဆုံးအယူခံကိုပြီးခဲ့တဲ့ကြာတာပိုင်းလေးကပဲပယ်ချလိုက်တာပါ။ဒါကြောင့်နောက်ဆုံးမျှော်လင့်ချက်အနေနဲ့ထိုင်းပြည်ရဲ့မင်းမြတ်ထံကိုအသနာခံစာတင်သွင်းဖို့ကြိုးစားနေတာမှာမြန်မာအစိုးရကိုယ်တိုင်ပါဝင်ကူညီပေးဖို့အရေးကြီးတဲ့အကြောင်းမြန်မာရွှေ့ပြောင်းလို့တမားနှစ်ဦးလွတ်မြောက်ရေးကူညီဆောင်ရွက်ပေးနေတဲ့ထိုင်းခြေဆိုင်လူမှုအဖွဲ့အစည်းတွေနဲ့ထိုင်းအကျိုးဆောင်ရှိနေတွေကတိုက်တွန်းနေကြတာဖြစ်ပါတယ်။ဒီလိုနောက်ဆုံးယူကန်ပယ်ချခဲ့ပြီးတဲ့နောက်မှာရက်ပေါင်း60အထွန်းဒီဘရင်ထံကိုအသနာခံစာတင်သွင်းတဲ့အခြေအနေနဲ့ပတ်သက်လို့တော့ဒီကိစ္စမှာတလျှောက်လုံးလိုက်ပါကူညီဆောင်ရွက်ပေးနေတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းအမှုဆောင်ညွှန်ကြားရေးမှူးဦးထူးချစ်ကိုမဲ့ရင်ချင်းနိုင်ကဆက်သွယ်မေးမြန်းထားပါရရှင်
။ဩဂုတ်လ29ရက်နေ့ထိုင်းဗဟိုတရားရုံးကနောက်ဆုံးယူကန်ကိုပယ်ချတဲ့စီရင်ချက်ကိုကြားနာခဲ့တဲ့မောင်စော်လင်းနဲ့မောင်ဝင်းစော်ထွန်းခေါ်ဝေဖြိုးတို့နှစ်ဦးကိုယ်တိုင်လည်းသူတို့မှာအပြစ်မရှိကြောင်းနဲ့မြန်မာဆိုရဘက်ကအတက်နိုင်ဆုံးအကူအညီပေးဖို့ထောင်တရားရုံးမှာရောက်နေတဲ့မြန်မာတပ်မှုကြီးကိုမေတ္တာရက်ခံခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ထောင်တရားရုံးမှာမောင်စော်လင်းနဲ့မောင်ဝင်းစော်ထွန်းတို့နဲ့အတူရှိနေတဲ့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းအမှုဆောင်ညွှန်ကြားမှုကိုထူးချက်ကဗီအိုအေကိုအခုလိုပြောပြပါတယ
်။အဓိကတော့မောင်စော်လင်းပေါ့သူကပါဆိုတော့သူရဲ့ပုံစံကတော့ပေါ့နော်ပြန်ပန်းကြည့်လို့ရှိရင်တော့ရုပ်ပိုင်းဆိုင်ရာတော့ကျမကြီးကောင်းတယ်ပေါ့ကျွန်တော်စသပြည့်ချိန်မှာကျမကြီးကောင်းတယ်လို့ပြောလို့ရတယ်မြဲအစွတ်ပြောတဲ့ဟိုတေတံကိုပြန်ပြီးတော့အတီးပြုတ်ရတဲ့ချိန်မှာသူတို့လည်းဆေးလုံချမှုဟိုဖြစ်သွားတယ်လို့ကျွန်တော်တွေ့ရတယ်အဓိကမောင်စော်လင်းကနေပြီးတော့ကျွန်တော်တို့ဟိုတရားသူကြီးအပေါ်မှာထိုင်တဲ့တရားသူကြီးကိုကြားပြီးကျွန်တော်တို့စီထိုးတာတတ်မှာလားဆိုတဲ့ဟာမျိုးရှင်းပြတာရှိတယ်နောက်တစ်ခုကဒီမှာအဲ့ဒီတန်ယုံကိုယ်စလေတန်မှုကြီးလာတဲ့ချိန်မှာတန်မှုကြီးကိုကျွန်တော်တို့ကဒီအမှုမှနေကြလည်းမတတ်ခဲ့ပါဘူးကျွန်တော်တို့လေဘာမှဟိုမသက်ဆိုင်ပါဘူးပေါ့လေကျွန်တော်တို့ ਨੇ ဒါကြောင့်မလို့မြန်မာဆိုးရတွေ ਨੇ အနေနဲ့တက်နိုင်တဲ့ဘက်ကကူညီပေးပါလို့သူမြေတားရက်ခံလိုက်တာကျွန်တော်ကြားလိုက်ပါတယ်ဒါကျွန်တော်ရှိမှာပါပဲ
ရွှေပြောင်းအလုတ်သမားလူငယ်နှစ်ဦးရဲ့နောက်ဆုံးအယူခံကိုထိုင်းဗဟိုတရားရုံးကပယ်ချလိုက်ပြီးတဲ့နောက်ရက်ပေါင်း60အတွင်းထိုင်းပြည်မင်းမျက်စီအတနာခံစာတင်သွင်းရမှာမြန်မာအစိုးရအနေနဲ့ပါဝင်ကူညီဆောင်ရွက်ပေးမယ်ဆိုရင်ထိရောက်မှုအများကြီးရှိမှာဖြစ်တယ်လို့ထိုင်းအကျိုးဆောင်ရှေ့နေတွေကပြောကြောင်းကုထူးချစ်ကဆိုပါတယ
်ပြီးခဲ့တဲ့ဟိုရက်ပိုင်းမှာပေါ့မြန်မာဆိုရဘက်ကတော့တာဝန်ကြီးကြီးရှိတဲ့လူတယောက်ကကျွန်တော်ကိုဖုန်းဆက်လာပါတယ်သူတို့အနေနဲ့ဒီကျွန်တော်ရေးထားတယ်ပေါ့နော်ရက်ပေါင်း60တွင်းတင်ရမယ်ဆိုတာဟောလာပေါ့ဘယ်လိုပုံစံလဲဆိုတာမေးပါလေကျွန်တော်ကလည်းအဲ့ဒီကိစ္စကိုထိုင်းရှင်းလင်းလာပြောတဲ့ပုံစံတိုင်းပဲကျွန်တော်တို့ရှင်းပြပါတယ်သူတို့ရဲ့တကယ်မြန်မာနိုင်ငံမှာတာဝန်ရှိတဲ့ဒီအဲ့လိုမျိုးပေါ့လေအစိုးရမှာတာဝန်ရှိတဲ့လူကြီးတယောက်ကတော့သူတို့အဲ့ဒီတင်ထားပြီးလို့တော့ကျွန်တော်ကိုဖုန်းဆက်တဲ့ပုံကပြောပါတယ်ဗျာဟုတ်ကဲ့
ထိုင်းတရားသူကြီးတွေဘက်ကမောင်စော်လင်းနဲ့မောင်ဝင်းစော်ထွန်းတို့နှစ်ဦးကိုတည်ရန်စင်ချက်ချမှတ်ရတဲ့အကြောင်းရင်းမှာ DNA မျိုးရိုးဗီဇအထောက်ထားကြောင်ဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့အကျိုးဆောင်ရှေ့နေတွေကအဓိကထောက်ပြနေတာကထိုင်းရဲတွေဘက်က DNA မျိုးရိုးဗီဇကိုစစ်ချက်ယူရမှာတတ်မှတ်ထားတဲ့စံနှုန်းတွေနဲ့အညီမလုပ်ခဲ့ဘူးဆိုတာပေါ်လွင်နေတဲ့အချက်ဖြစ်တယ်လို့ကိုထူးချစ်ကပြောပါတယ်။